ကမ္ဘာတဝန်းကအရက်သားပြည်သူတွေရဲ့လုံခြုံရေးတည်ငြိမ်ရေးတိုးတက်စေဖို့အမေရိကန်ပြည်ထောင်စုကစစ်လက်နက်ဖြတ်သိမ်းရေးနဲ့မြေမြုံပိုင်းရှင်းလင်းရေးအစီအစဉ်တွေကိုဆက်ပြီးတော့လှုပ်ဆောင်ပေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့လက်နက်ရှင်းလင်းရေးနဲ့လျှော့ချရေးဆိုင်ရာအစီအစဉ်အကြီးအကဲကပြောကြားလိုက်ပါတယ်။အာရှပစ္စည်းဘိတ်ဒေသမှာအမေရိကန်ကစစ်ကြံလက်နက်နဲ့မြေမြုံပိုင်းရှင်းလင်းရေးလုပ်နေတဲ့ကိစ္စကိုဂျယ်ရီ ဂယ်လ်ဘတ်ကဒီကနေ့တယ်လီဖုန်းကနေတဆင့်သတင်းတော့တွေကိုပြောကြားခဲ့တာပါ။ရန်ကုန်ကလာတဲ့သတင်းမတ်စုမြတ်မွန်တင်ပြပေးထားပါတယ်။
အာရှပစ္စိဖိတ်ဒေသမှာစစ်ကြံလက်နက်နဲ့မြေမြုံပိုင်းရှင်းလင်းရေးအစီအစဉ်တွေလုပ်နေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့လက်နက်ရှင်းလင်းရေးနဲ့လျှော့ချရေးဆိုင်ရာအစီအစဉ်အကြီးအကဲဂျယ်ရီ ဂယ်လ်ဘတ်ကဒီကနေ့သတင်းတောက်တွေကိုတယ်လီဖုန်းပေါ်ကနေရှင်းပြခဲ့ပါတယ်။စစ်ပွဲပဋိပက္ခတွေပြီးဆုံးသွားတဲ့အချိန်စစ်ကြံလက်နက်တွေနဲ့မြေမြုံပိုင်းအန္တရာယ်တွေဟာဆယ်စုနှစ်နဲ့ချီဆက်လက်ကြာရှိနေနိုင်သေးတဲ့အတွက်အမေရိကန်ပြည်ထောင်စုကရှင်းလင်းရေးအစီအစဉ်တွေကို1993ခုနှစ်ထဲကဆောင်ရွက်နေတယ်လို့အကြီးအကဲ ဂယ်လ်ဘတ်ကပြောပါတယ်။စစ်စဘာဒေါ်လာ4ဘီလီယံကျော်သုံးဆွဲကူညီရှင်းလင်းနေတဲ့အစီအစဉ်တွေထဲမှာအာရှပစ္စိဖိတ်ဒေသမှာလည်းအလေးထားလုပ်နေတဲ့အကြောင်းအခုလိုပြောကြားခဲ့ပါတယ
်။အရှေ့တောင်အာရှနဲ့ပစိဖိတ်ဂျွန်ဒေသတွေကအမေရိကန်ပြည်ထောင်စုရဲ့လူသားချင်းစာနာမှုဆိုင်ရာမိုင်းရှင်းလင်းရေးအထောက်ဆောင်ရွက်မှုတွေကအမေရိကန်အတွက်အရေးကြီးတယ်လို့ဒေသတွင်းမှာမပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေအများကြီးရှိနေတဲ့အခြေအနေကြောင့်ဦးစားပေးလုပ်နေရတဲ့ကိစ္စတစ်ခုဖြစ်ပါတယ်
။မြေမြုပ်မိုင်းတွေမပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေနားမှာနေထိုင်နေကြရတဲ့အရတားပြည်သူတွေဟာနေ့စဉ်လုပ်ငန်းဆောင်တာတွေလုပ်နေရင်းနဲ့ကိုမိုင်းနှင်းမိတဲ့အတွက်တရားပါထိခိုက်ဒဏ်ရာရမှုတွေအသက်သေဆုံးမှုတွေအထူးဖြစ်ကြရတာကိုလည်းသူကထောက်ပြပါတယ်။အမေရိကန်အနေနဲ့အဲ့ဒီလက်နက်တွေဖယ်ရှားရှင်းလင်းနိုင်ဖို့ကူညီပေးတဲ့အခါမှာအင်ရှင်နိုင်ငံတွေအနေနဲ့လက်နက်တွေရှင်းလင်းဖယ်ရှားတဲ့ဆန်းဆောင်နိုင်မှုရှိလာအောင်အဓိကဆောင်ရွက်တယ်လို့အခုလိုသူကပြောပြပါတယ
်ကျွန်တော်တို့လက်နက်ရှင်းလင်းရေးလုပ်ငန်းလုပ်တဲ့အခါမှာရှင်းလင်းရေးလုပ်ငန်းရှင်တွေကိုအိရှင်မိဘအစိုးရတွေကဥဆောင်ရမှာဖြစ်ပါတယ်သူတို့နိုင်ငံမှာဘလူဝါတွေကိုဦးစားပေးရှင်းလင်းမလဲဆိုတာသိနိုင်စွမ်းရှိအောင်ကျွန်တော်တို့ကကူညီခြင်းတွေအတွက်ဖြစ်ပါတယ်အဲ့လိုနိုင်ငံတွေကိုယ်တိုင်ဘယ်ဟာဦးစားပေးရှင်းမလဲဆိုတာကိုရွေးချယ်ပြီးပြီဆိုမှနိုင်ငံတကာကူညီပေးသူတွေကအဲ့ဒီဦးစားပေးစီစဉ်တွေကိုအသေးအချာအကောင့်တွေဖော်နေအောင်အမေရိကန်ပြည်ထောင်စုကကူညီပေးပါတယ
်နိုင်ငံတကာကပေးနေတဲ့အကူအညီတွေကိုလိုအပ်တဲ့နိုင်ငံတွေကိုထိထိရောက်ရောက်ပေးနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကညှိနှိုင်းဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်လို့လည်းအခုလိုသူကရှင်းပြခဲ့ပါတယ်
So everywhere we work, we're developing this host nation authorities to build up their national mine action centers.
ဒီနေရာမှာပဲဖြစ်ဖြစ်အင်ရှင်နိုင်ငံဒီမှာမိုင်းရှင်းလင်းရေးစင်တာတွေတည်ထောင်စီပါတယ်အလိုအဆုံနေရာတွေစီကိုနိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေတကယ်ရောက်နိုင်မှုဒီလိုလုပ်တာကအထူးအောက်ဆုံးဖြစ်ပါတယ
်အမေရိကန်နိုင်ငံသားရေးဌာနရဲ့လက်နက်ရှင်းလင်းရေးနဲ့လျှော့ချရေးဆိုင်ရာအစီအစဉ်အကြီးအကဲ Jerry Gilbert ဖြစ်ပါတယ်ဧပြီလ4ရက်နေ့ကကြာရောက်တဲ့နိုင်ငံတကာမြေမြုံမိုင်းဆိုင်ရာအသိပညာပေးရေးနေ့အထိမ်းအမှတ်နဲ့နိုင်ငံသားရေးဌာနကကမ္ဘာမြေပေါ်မှာလုံခြုံစွာလမ်းလျှောက်နိုင်ရေးလို့အထိပ္ပာယ်ရတဲ့ To Walk the Earth in Safety 2022ဆိုတဲ့အချိန်ခန်းစာကိုထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာအာရှပစ္စိဖိတ်ဒေသအတွင်းမြန်မာနိုင်ငံအပါအဝင်နိုင်ငံခွန်တစ်ခုမှာအမေရိကန်အကူအညီပေးနေတဲ့အချက်လက်တွေကိုလည်းဖော်ပြထားပါတယ်။ဖော်ပြချက်တွေအရစစ်တပ်အာဏာသိမ်းထားတဲ့2021ခုနှစ်မှာတော့အမေရိကန်ရဲ့လက်နက်ရှင်းလင်းရေးအကူအညီတွေမြန်မာနိုင်ငံလုံးဝမရရှိခဲ့ပေမဲ့2020ခုနှစ်ကတော့အကူအညီတွေပေးခဲ့တာကိုတွေ့ရပါတယ်။အာရှဒေသမှာ2021ခုနှစ်တုန်းကလက်နက်ရှင်းလင်းရေးအတွက်အမေရိကန်ရဲ့အကူအညီအများဆုံးရရှိတာကလာအိုနိုင်ငံဖြစ်ပြီးတော့ဒုတိယအများဆုံးကဗီယက်နမ်နိုင်ငံဖြစ်ပါတယ်